မြန်မာနိုင်ငံတဝန်းရေကြီးမှုတွေဖြစ်ခဲ့တဲ့ထဲကအဆိုးအဝါဆုံးအခြေအနေနဲ့ရင်ဆိုင်ခဲ့ရတဲ့ပသိမ်မြို့နယ်တွင်ကရေဘေးဒုက္ခသည်တွေအနေနဲ့အရေးပေါ်ကျန်းမာရေးဆောင်ရှားမှုလိုအပ်နေတယ်လို့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌပြည်သူ့လွှတ်တော်ကိုယ်စားလှယ်တောင်းဆန်းစုကြည်ကပြောဆိုလိုက်ပါတယ်။လွှတ်တော်နားရဲ့ဖြစ်တဲ့ဒီကနေ့မှာအေရဝတီတိုင်းတွင်းကရေဘေးဒုက္ခသည်တွေစီကိုပထမဆုံးကြိမ်သွားရောက်အားပေးရင်းအခုလိုပြောဆိုခဲ့တာပါ။အသေးစိတ်ကိုဆက်သွယ်မေးမြန်းထားတဲ့မတ်စုမုံကပြောပြပေးပါရှင်
။ဟုတ်ကဲ့ပါ။ရေဘေးတင့်ဒေသတွေကပြန်လည်ထူထောင်ရေးကူညီကယ်ဆယ်ရေးလုပ်ငန်းတွေမှာအားပေးကူညီဖို့အတွက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်ဆန်းစုကြည်နဲ့ပသိမ်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဝင်းမြင့်တို့ AR တိုင်းပသိမ်မြို့နယ်ပသိမ်မြို့ကိုစက်တင်ဘာလ၁ရက်နေ့မနက်ပိုင်းမှာတွားရောက်ခဲ့ပါတယ
်။ဟုတ်ကဲ့ခင်ဗျာ။ကျွန်တော်တို့အဖွဲ့ချုပ်ဥက္ကဋ္ဌနဲ့ကော်မူမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ဆန်းစုကြည်ဟာ၈နှစ်ကျော်မှပသိမ်မြို့ကိုရောက်ရှိပါတယ်။ AR တိုင်းဒေသကြီးတွင်မှာရေလွှမ်းမှုမှုတံအပြင်းထန်ခံနေရတဲ့ပသိမ်မြို့နယ်အနီးတစ်ဝိုက်မှာရှိတဲ့ရေဘေးတင်ပြည်သူများကိုကူညီကယ်ဆယ်ရေးလုပ်ငန်းများဆောင်ရွက်နိုင်မှုအတွက်စက်တင်ဘာ၁ရက်နေ့ကပသိမ်မြို့ကိုသွားရောက်ပြီးတော့ထောက်ပံ့ကူညီမှုတွေလုပ်ခဲ့ပါတယ်။ရေဘေးနေပြည်သူများနဲ့တွေ့ဆုံပြီးတော့အားပေးစကားပြောကြပါတယ်။ရေဘေးနေပြည်သူများအတွက်စိတ်ရက်ွက်စွာလူဝင်ဆယ်သိန်းဆောင်ဝယ်ဆက်ပြီးပေးပြီးတော့အဲဒီမှာသူမျိုးရေကယ်ဆယ်ရေးလုပ်ငန်းတွေဆောင်ရွက်ဖို့အတွက်အခုငွေပတ်တယ်ထည့်ခဲ့ပါတယ်
။ရေဘေးတင်ဒေသခံပြည်သူတွေရဲ့အဓိကတောင်းဆိုတဲ့ရေဘေးကြောင့်ဖြစ်ပေါ်နေတဲ့ကျန်းမာရေးပြဿနာတွေကိုကုသပေးနိုင်တဲ့အခမဲ့ကျန်းမာရေးဆောင်ရှောက်မှုနဲ့ပတ်သက်ပြီးလဲတောင်းဆိုချက်ကိုဒေါအောင်ဆန်းစုကြည်ကလိုအပ်တာတွေကိုဆောင်ရွက်ပေးဖို့စီစဉ်ခဲ့တယ်လို့ဦးအောင်ကျိုင်ကပြောပါတယ
်။ဒေသခံပြည်သူများကသူတို့ဒေသမှာရေသားတမန်နေကျန်းမာရေးစင်ပေးဖို့ပြီးတော့အခမဲ့ခြေရန်တစ်ခုလဲဆောင်လူလူရန်ပေးဖို့ကြက်ကြီးတွေလမ်းများအပြုခင်ပေးဖို့ဆက်လို့တောင်းဆိုတင်ပြပါတယ်ဖွဲ့ဥပဒေဒီကနေ့တော့မတင်ငွေထူထောင်ရတဲ့ကြောင့်ဆက်လက်ပြီးတော့ဆောင်ရွက်ပေးသွားမှာဖြစ်တဲ့ကြောင့်ဒီပိတဲ့ဒေသခံပြည်သူများနဲ့တွေ့ဆုံပြီးတော့အားပေးစကားပြောပါတယ်။အဲဒီဥဒ္ဒရာကရေဘေးကြောင့်ဖြစ်ပေါ်နေတဲ့ကျန်းမာရေးတက္ကနာများကိုဖြေရှင်းဆောင်ရွက်နိုင်မှုအတွက်ဆိုပြီးတော့ကျန်းမာရေးလာလူ၁၀သိန်းကိုပဲထပ်ပြီးတော့လှူဒါန်းခဲ့ပါတယ်။လူငွေရောရမ်းမြတ်ပါများနဲ့ဖွဲ့ချုပ်ကပေါ်ဝင်များညှိနှိုင်းပြီးတော့စီမံခန့်ခွဲပြီးလုပ်ကြသွားမယ်လို့သိရပါတယ်
။ဒေါက်ဆန်းစုကြည်ဟာပသိမ်မြို့အမှတ်၁၂ရပ်ကွက်နေမြေရေကြည်ဦး NND ရုံးနဲ့အမှတ်၁၄ရပ်ကွက်ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရုံးတွေမှာပသိမ်မြို့နယ်အတွင်းကရင်းနှီးမြှုပ်ခံခဲ့ရတဲ့ရပ်ကွက်တွေကရေဘေးတင်ပြည်သူတွေနဲ့တွေ့ဆုံပြီးတော့အလှူငွေ၁၀သိန်းစီလှူဒန်းခဲ့ပါတယ်။ပသိမ်ဒေသခံမျိုးသားဒီမိုကရေစီအဖွဲ့ချုပ်အဖွဲ့ဝင်တွေကလည်းရေဘေးတင်ဒေသထဲမှာပြန်လည်ထူထောင်ရင်းနဲ့ကူညီကယ်ဆယ်ရေးတွေမှာလိုအပ်တာတွေကိုဝိုင်းပြီးတော့ကူညီပံ့ပိုးပေးဖို့ကိုလည်းအဖွဲ့ချုပ်ဥက္ကဋ္ဌကမှာကြားခဲ့တယ်လို့သိရပါတယ
်။ရေဘေးတင်ပြည်သူများအတွက်လိုအပ်တဲ့လူသုံးဝန်ပစ္စည်းများနဲ့လက်တော်ဖြည့်ရှင်းနိုင်မယ့်ပြဿနာများကိုကူညီဖြည့်ရှင်းပေးကြဖို့အဖွဲ့ချုပ်အဖွဲ့ဝင်တွေလည်းလမ်းညွှန်ခဲ့ပါတယ်။တွေ့ဆုံပြီးတော့ပေးသတဲ့စကားပြောတဲ့နေရာမှာတော့ဒီသဘောပေးရတယ်ဆိုတာဘာမှအားငယ်စရာမရှိဘူး။ဒီလူတွေနဲ့တောင်းဆိုရတဲ့တတိလည်းရှိရမယ်။ရလာတဲ့ဟာကိုလည်းသမန်ကန်ကမျှဝေသုံးကျွဲရေးရမယ်လို့အဲလိုပြည်သူများကိုအားပေးစကားပြောကြခဲ့ပါတယ်။မနေ့7နှစ်ကြီးမှာဒီအရွေတိုင်းဒေသဖွဲ့ချုပ်ရုံးကိုဆက်လက်ပြီးထွက်ခွာပါတယ်။မာဖွဲ့ချုပ်ဖွဲ့ဝင်အနေနဲ့တွေ့ပြီးတော့လိုအပ်တဲ့ကူညီကယ်ဆယ်ရေးလုပ်ငန်းတွေဆောင်ရွက်ဖို့ဆက်လက်လမ်းညွှန်ရပါတယ
်။ဒေါက်ဆန်းစုကြည်အနေနဲ့ရေဘေးတင်ဒေသတွေစီကိုလွှတ်တော်နားရက်ဒီမှာတွားရောက်ကြည့်ရှုအားပေးဖို့စီစဉ်ထားတယ်လို့လည်းသိရပါတယ်။ဒေါက်ဆန်းစုကြည်ဟာ AR တိုင်းကနေရန်ကုန်ကိုပြန်လာပြီးတော့တနင်္လာနေ့မှာကျင်းပမယ့်လွှတ်တော်အစည်းအဝေးတက်ရောက်ဖို့နေပြည်တော်ကိုပြန်ပြီးတော့ထွက်ခွာမှာဖြစ်ပါတယ်။သူတွေ့ဆုံခဲ့တဲ့ AR တိုင်းအတွင်းကရေဘေးဒုက္ခသည်တွေရဲ့လိုအပ်ချက်လက်ရှိအခြေအနေတွေနဲ့ပတ်သက်ပြီးလဲဆွေးနွေးသွားဖို့ရှိတယ်လို့သိရပါတယ်ရှင်။